တော်ရရှိမှာခင်ဗျာရခိုင်ပြည်နယ်စည်ရေးပြည်ပခမှာတမရော်ကဖမ်းဆီးစစ်ဆေးခဲ့တဲ့ကာလအတွင်းတည်ဆုံရတဲ့သူတွေပြန်လွတ်လပ်ပြီးမှတည်ဆုံရတဲ့သူတွေများပြားလာတာဟာမြမတမရော်နဲ့အစိုးရတို့အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘဲနိုင်ငံတကာအမြင်မှာကဲ့ရဲ့ပြစ်တင်စရာတစ်ခုဖြစ်လာခဲ့ပါတယ်အခုပြီးခဲ့တဲ့နှစ်ဆန်းကစပြီးမြမတမရော်နဲ့အေရခိုင်တပ်တော်တို့တိုက်ပွဲတွေတပွဲပြီးတပွဲဖြစ်ပွားလာကြတာနှစ်တစ်ပွဲလောက်ရှိလာပါပြီဒီလိုတိုက်ပွဲတွေဖြစ်ခဲ့ကြတဲ့နေရာမှာအေရဲ့တိုက်ခိုက်မှုတွေမိုင်းထောင်ပေါက်ကွဲတာတွေဖြစ်ပေါ်တိုင်းအဲ့ဒီအနီးအနားမှာရှိနေကြတဲ့ရခိုင်တိုင်းရင်းသားခြေလက်လူထုတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးစစ်ဆေးခဲ့ကြပါတယ်။ရခိုင်တိုင်းရင်းသားတွေမို့လို့အေရခိုင်တပ်တော်ကိုထောက်ခံအားပေးနေသလားဆိုရက်မယုံသင်ကတန်တရားစိတ်နဲ့ဖမ်းဆီးစစ်ဆေးတာလို့ဒေသခံတွေကပြောကြပါတယ်။ရသေးတော်မျိုးနဲ့ကြောက်တန်းရွာမှာရွာသား295ယောက်ကိုကျောင်းဝင်းထဲမှာခေါ်ယူထိန်းသိမ်းထားပြီးတော့စစ်ဆေးခဲ့တယ်ဆိုတဲ့ကိစ္စမှာတရင်တိတိကြကြရှိလို့မဟုတ်ပဲတန်လျာစိတ်အထင်နဲ့ထိမ့်သိမ့်စစ်ဆေးခဲ့တာမျိုးဖြစ်တယ်လို့ရွာသားတွေကပြောကြပါတယ်။ဒါအပြင်အဲ့ဒါလိုထိမ့်သိမ့်ထားချိန်မှာရုတ်ရုတ်သေးသေးဖြစ်ပွားပြီး6ယောက်သေး7ယောက်ဒဏ်ရာရရှိခဲ့တယ်ဆိုတဲ့ဖြစ်ရကလည်းပဲဒေသခံတွေကြားမှာတော်တော်ကိုပဲမကြည်မချမ်းဖြစ်စေခဲ့ပါတယ်။တခြားအလားတူဖြစ်ရတွေမှာလည်းပဲဖမ်းဆီးထားချိန်ကာလအတွင်းအရသားတွေတည်ဆုံကြရတဲ့အခါမှာကိုယ်ခန္ဓာပေါ်မှာညှဉ်းပန်းနှိပ်စက်ထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့မြင်ကြရတယ်လို့မိသားစုဝင်တွေရွာသားတွေကပြောကြပါတယ်တမရော်ဘက်ကတော့ထိမ့်သိမ့်စစ်ဆေးတဲ့အခါမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေထုတ်ပြန်ထားတယ်ညှဉ်းပန်းနှိပ်စက်တာတွေမလုပ်ရဘူးလို့တားမြစ်ထားတယ်လို့ဆိုပါတယ်ဘယ်လိုပဲပြောပြောဘယ်လိုပဲရှင်းရှင်းဒေသခံတွေဘက်ကအများစုကတော့မကြေမချမ်းဖြစ်နေကြပါတယ်ဒီလိုမကြေမချမ်းဖြစ်တာတွေခံမြင်တာတွေဟာလူငယ်တွေကိုတစ်ဖက်ကိုပါတော့အောင်တွန်းပို့သလိုဖြစ်နေတယ်ဆိုရင်လည်းမှားမယ်မထင်ပါဘူးတရင်တိတိကျကျမရှိပဲမသင်္ကာလို့ဖမ်းဆီးစစ်ဆေးချိန်မှာရိုက်နဲ့ညှဉ်းပန်းနေဆိုတာမျိုးဟာလည်းပဲနိုင်ငံတကာမှာလက်မခံတဲ့လုပ်ရမျိုးဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဘူးတိတော်စတဲ့မြို့တွေမှာလုံခြုံရေးအကြောင်းပြချက်နဲ့2012ခုနှစ်အကြမ်းဖက်မှုတွေနောက်ပိုင်းပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ထားတာကိုတက်တန်းထပ်ထပ်ပြီးတော့တိုးလာခဲ့တာလည်းပဲအကျဉ်းချင်းဖြစ်ပါတယ်။အဲ့ဒီရိုဟင်ဂျာမွတ်စလင်တွေထွက်ပြေးကြရတဲ့ပြဿနာနောက်ပိုင်းပြီးခဲ့တဲ့နှစ်အကုန်ကစတင်ပြီးတော့တခါမြမတပ်မတော်နဲ့အေတို့တိုက်ပွဲတွေဖြစ်လာခဲ့ပါတယ်။ဒီတိုက်ပွဲတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ပြီးခဲ့တဲ့ဤပြည်သာဆန်းကစပြီးမင်းပြမြောက်ဦးကြောက်တော်ပုံနှကျွန်းနဲ့ရသေးတော်မြို့နယ်တွေမှာလည်းပဲညမထွက်ရအမိန့်တွေထုတ်ပြန်ခဲ့ပါတယ်။အဲဒါလိုညမထွက်ရအမိန့်တွေကိုကာလရှည်ရှည်ထုတ်ပြန်ထားတဲ့အတွက်ကြောင့်အဲ့ဒီဒေသတွေကရခိုင်တိုင်းရင်းသားတွေအနေနဲ့အလုပ်ပြက်အကန့်ပြက်နဲ့ဝင်းဝေးမရှာနိုင်တဲ့အခြေအနေကိုရောက်ကြရတဲ့အပြင်ကျန်းမာရေးလူမှုရေးကိစ္စတွေမှာလည်းပဲအခက်အခဲတွေအများကြီးကြုံတွေ့ရတယ်လို့ပြောကြပါတယ်။ဒါအပြင်လည်းပဲတရွာနဲ့တရွာတမျိုးနဲ့တမျိုးစာနဲ့ရိတ်ခါဆန်စပါးတဲဆောင်ခွင့်ပိတ်ပင်ထားတဲ့အတွက်ကြောင့်အစားအစာပြတ်လတ်နေတာတွေနောက်ဆက်တွဲဖြစ်နေစားတောက်ကုန်စည်နှုန်းတွေအလွန်အမင်းတက်လာတာတွေကလည်းပဲဒေသခံတွေရဲ့မကျေနပ်မှုတွေကိုထပ်မံတိုးပွားလာစေခဲ့ပါတယ်။ကြီးလက်တိုးရွာကပြည်သူလူထုအပေါ်မှာမသင်္ကာစိတ်နဲ့ဒီလိုဖန်စီစစ်စေးမြင့်မှန်းခဲ့ရဆိုတဲ့သတင်းတွေဟာဟိုရင်အတိတ်ကာလတုန်းကလည်းပဲကရင်ပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်စတဲ့ဒေသတွေမှာသတင်းတွေအများပြားပေါ်ထွက်ခဲ့ပါတယ်။စစ်ပွဲတရဆင်နွှဲကြတဲ့အခါမှာဒေသခံပြည်သူတွေရဲ့ထောက်ခံမှုရရှိဖို့ကအင်မတန်ကိုပဲအရေးကြီးရဆိုတာသိကြမှာပါ။စစ်အင်အားအကြီးဆုံးတစ်ခုလည်းနဲ့အောင်ပွဲမရနိုင်ပါဘူး။ဗီယက်နမ်၊အာဖဂန်နစ္စတန်၊အီရတ်စတဲ့စစ်ပွဲကြီးတွေကိုကြည့်ရင်ကမ္ဘာအင်အားအကြီးအမားဆုံးအမေရိကန်စစ်တပ်တောင်မှပဲပြက်ပြက်သားသားအောင်ပွဲမခံနိုင်ခဲ့ပါဘူး။ဒေသခံတွေကိုကြောက်လွန့်အောင်၊ယုံမုန်းအောင်လုပ်လို့မရပါဘူး။နေပြည်တော်ဒေသခံတွေရဲ့ချစ်ခင်လေးစားမှုရရှိမှလိုအပ်တဲ့အကူအညီတွေလိုအပ်တဲ့သတင်းအချက်အလက်တွေစုဆောင်ရရှိနိုင်မှာဖြစ်ပါတယ်။အခုနောက်ဆုံးသတင်းတရမှာဖမ်းဆီးထိန်းသိမ်းစစ်ဆေးနေချိန်ကာလအတွင်းတည်ဆုံရတဲ့အရသားတွေရဲ့ဖြစ်ရပ်တွေကိုအဖွဲဖွဲ့ပြီးတော့စုံစမ်းစစ်ဆေးတော့မယ်လို့တမရော်ကကြေညာလိုက်တဲ့သတင်းကိုအများကတော့ကြိုးစိုးနားဆွင့်နေကြပါတယ်။ဖြစ်ရပ်မှန်ကိုစုံစမ်းဖော်ထုတ်ပြီးတော့တရားမျှတမှုရှိဖို့အတွက်ပြစ်မှုကျူးလွန်တဲ့သူတွေကိုအရေးယူအပြစ်ပေးဖို့ကိုလည်းပဲဒေသခံတွေကတောင်းဆိုညှို့လင့်နေကြကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။